Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရက်2022ခုနှစ်အောက်တိုဘာလ28ရက်နေ့တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.58လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိမြရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မုတ်ကျော်နဲ့အတူပြောပြပေးမှာပါအာဆီယံရဲ့ဘုံသဘောတူညီချက်5ရက်ကိုအကောင့်ထဲဖော်ဖို့အတွက်မြန်မာဘက်ကပြက်ကွက်နေတာကိုစိတ်ပျက်ချောင်းအာဆီယံအဖွဲ့ဝင်တချို့ကပြောကြားကြပါတယ်အမေရိကန်ရဲ့ကာကွယ်ရေးမဟာဗျူဟာမှာတရုတ်ကထိတ်တန့်ကနေပါဝင်နေပါတယ်မြန်မာပါဝင်ကမ္ဘာနိုင်ငံတချို့မှာတီဗီယောဂါပြန်ပြီးတော့ဖြစ်ပွားလာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်သိညထိုင
်ကောင်းပါပြီရှင်မြန်မာရေကုလသမဂ္ဂရဲ့တတိယကော်မတီမှအပြန်အလှန်ဆွေးနွေးခဲ့ကြတာတွေတဲ့ကကောက်နှုတ်တင်ပြချက်ကိုတော့သတင်းတွေအပြီးမှအရင်ဆုံးနှားဆင်ချရမှာဖြစ်ပါတယ်ဒီနောက်မှာတော့
ဒီနေ့ဒီစိုးဒီတောင်းနဲ့ငတို့ရောက်တော့9နာရီအချိန်ကိုသူတို့တောင်းမရတော့9နာရီအချိန်ကိုပေါ်တာဝင်ဆွဲတယ်ဗျငတို့ရွာကမှရေသူတို့က
စကိုင်းတိုင်းကံဘလူကအခြေအနေကိုဒေသခံတဦးက VOA ကိုပြောပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာအပြည့်အစုံတင်ပြပေးပါမယ်။လာရှုမှာတော့ပိုင်ရှင်မဲ့အင်ဂျင်မဲ့တည်ဆုံသူတို့ကိုတွေ့ရတဲ့အကြောင်းမလေးရှားနဲ့ထိုင်းနယ်စပ်မှာမြန်မာတွေဖမ်းခံရတဲ့အခြေအနေစတဲ့သတင်းဆောင်မတွေနဲ့အတူနောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမှုကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံဟာရက်စစ်တပ်ထုတ်လုပ်တဲ့အခြေခံအဆောက်အဦတွေကိုရုရှားရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီလမှာပဲနိုင်ငံတွင်းက data အတော်များများအတွက်ရက်စစ်တပ်ဖြန့်ချင်မှုကိုအကန့်အသတ်နဲ့ပေးမယ်လို့ယူကရိန်းအစိုးရရက်စစ်ကုမ္ပဏီ Uranco Energy ကပြောကြားခဲ့ပါတယ်။ယူကရိန်းလေပိုင်း data အတိုက်ခိုက်ခံရမှုအတွင်းရက်စစ်ဖြန့်ချင်ရေးဆိုင်ရာဆက်ပစ္စည်းတွေပါပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်။အခုလိုကန့်တရာဟာရက်စစ်မီးအလွန်ကျွံသုံးဆက်မှုကိုရှောင်နိုင်မှုနဲ့ပြစီတော့တဲ့အဆောက်အဦတွေပြန်ပြီးပြန်နိုင်မှုအတွက်ဖြစ်ကြောင်းလည်းပြောပါရယ်။နိုင်ငံတွင်းလျှက်စစ်မီးဖြန့်ကျင်ရေးကိုတည်ငြိမ်မှုရှိအောင်အတွက်လှုံ့ဆော်ပေးနိုင်တာကိုသမ္မတဗလိုဒီမီယာဇလန်စကီကလျှက်စစ်ဝန်ထမ်းတွေကိုဂုဏ်ပြုပြောကြားနေခြင်းပါပဲ။ယူကရိန်းကလျှက်စစ်တပ်အထုတ်တဲ့နေရာတွေမှာအတိုက်ခိုက်ခံခဲ့ရတာဖြစ်ပါရယ်။ရုရှားသိမ်းပိုက်ထားတဲ့ Crimea ကျွန်းဆွယ်တဲ့ကဒါဗစ်ဆောင်တွေကိုလည်း drone နဲ့ပစ်မှတ်ထားတိုက်ခိုက်မှုတွေရှိခဲ့တယ်လို့ Crimea ကရုရှားဆိုတာခံထားတဲ့အရာရှိကပြောပါရယ်။ရုရှားဘက်ကဒီဒါဗစ်ဆောင်တွေကိုပစ်ခတ်တိုက်ခိုက်တဲ့အတွက်မီးပြတ်တဲ့ဒဏ်ကိုရင်ဆိုင်ရင်ယူကရိန်းနိုင်ငံသားတွေအနာဂတ်အတွက်တတိတွေမွေးကြဖို့အတွက်ယူကရိန်းသမ္မတကဇက်ဇပရီနေမှာပဲပြည်သူကိုအားပေးစကားပြောကြားခဲ့တာပါရုရှားရဲ့အခုလိုတိုက်ခိုက်မှုတွေကနေနိုင်ငံနဲ့ဒဏ်ပေးအဆောင်30ရာခိုင်နှုန်းလောက်ပျက်စီးခဲ့ရတာကြောင့်နိုင်ငံတကာနေရာအတော်များများမီးပေးနိုင်မဲ့ဖြစ်နေရတယ်လို့လည်းပြောပါတယ်အခုလိုရုရှားရဲ့တိုက်ခိုက်မှုကြောင့်လာမယ့်ဆောင်းရာသီအတွက်စိုးရိမ်မှုတွေတိုးလာနေတာပါ
အနောက်တိုင်းနိုင်ငံတွေအနေနဲ့ကမ္ဘာကြီးကိုကြီးစိုးချယ်လှယ်ဖို့ကြိုးပမ်းနေပြီးလာမယ့်ဆယ်စုနှစ်ဟာဒုတိယကမ္ဘာစစ်ပြီးနောက်အန္တရာယ်အကြီးဆုံးကာလဖြစ်လာလိမ့်မယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကကြာသပတင်းတွေတုန်းကနိုင်ငံသားရေးမူဝါဒဆွေးနွေးပွဲတရမှာပြောဆိုခဲ့ပါတယ်။အနောက်နိုင်ငံတွေအနေနဲ့လူအဖွဲ့အစည်းတရကိုတနေရာတည်းကချုပ်ကန့်လွှမ်းမိုးထားနိုင်မှုအပြင်းထန်ရန်ပြုကြိုးပမ်းနေပါတယ်။ဒါကိုကမ္ဘာတစ်လောကလူတွေကမလို့ရင်တော့ဘူးလို့သမ္မတပူတင်ကပေါ်လ်ဆိုင်ဆွေးနွေးပွဲကလပ်မှာပြုလုပ်တဲ့နိုင်ငံတကာရေးရာနှစ်ပတ်လည်ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။နောက်တိုင်းနိုင်ငံတွေအနေနဲ့အန္တရာယ် GP သွေးထွက်တန်ရုပ်ဖြစ်စေမဲ့အစီအစဉ်တွေလှုပ်ဆောင်နေတယ်လို့လည်းဆွဆွဲပြောဆိုပြီးယူကရိန်းစစ်ပွဲပြည့်အောင်လည်းလှုပ်ဆောင်ခဲ့တယ်လို့ထိုင်ဝမ်အရေးမှလည်းရန်စားခဲ့ပါတယ်။ကမ္ဘာစားနပ်ရိက္ခာစွမ်းအင်ဈေးကွက်ကိုလည်းကမ္ဘာစားနပ်ရိက္ခာနဲ့စွမ်းအင်ဈေးကွက်ကိုလည်းမတူမညီဖြစ်အောင်လုပ်ပါတယ်။ဥရောပရဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုဖျက်ဆီးတယ်လို့သမ္မတပူတင်ကအတောက်နိုင်နိုင်ငံတွေကိုအပြစ်တင်ပြောဆိုပါတယ်။အမေရိကန်သမ္မတအင်ဘူရောကတော့သမ္မတပူတင်ရဲ့မှတ်ချက်တွေကအသေးအစမ်းမဟုတ်တော့ကြောင်းနဲ့ယူကရိန်းရဲ့အပါအဝင်သူ့ရဲ့မဟာဗျူဟာရည်မှန်းချက်တွေကမပြောင်းလဲဘူးဆိုတာကိုဖော်ပြနေတယ်လို့ရိုက်တာသတင်းဌာနကတင်ပြဖော်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာရုရှားအနေနဲ့ထိခိုက်ကြဆုံးမှုတွေရှိပေမဲ့လည်းဒီစစ်ပွဲကြောင့်ရုရှားနဲ့အနာဂတ်အတွက်အကျိုးအမြတ်ရှိတယ်လို့လည်းရုရှားသမ္မတကပြောဆိုခဲ့ပါတယ်။ယူကရိန်းမှာနျူကလ িয়ার လက်နက်အသုံးပြုမှာမဟုတ်ကြောင်းနဲ့နိုင်ငံရေးနဲ့စီရေးအရာပါအတိတ်ပဲမရှိဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။
ရုရှားဟာယူကရိန်းမှာဆိုးဝါးတဲ့စစ်ပွဲဆက်လက်ဆင်နွှဲပြီးတော့ကြီးမားတဲ့ချင်းချောက်မှုတွေလုပ်နေချိန်မှာပဲတရုတ်ကတော့အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုပါစိန်ခေါ်နေတဲ့ထိတ်ဆုံးနိုင်ငံဖြစ်ဆက်ပြီးတည်ရှိနေစေပဲလို့အမေရိကန်ပန်တဂန်စစ်ဌာနချုပ်ရဲ့အမျိုးသားကာကွယ်ဆိုင်ရာမဟာဗျူဟာဆိုင်ရာနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ
် The PRC is the only competitor out there with both the intent
တရုတ်ပြည်သူသမ္မတနိုင်ငံဟာအမေရိကန်အတွက်တဦးတည်းသောပြိုင်ဘက်အနေနဲ့ရှိနေပြီးတော့အင်အားကြီးမားဖို့အတွက်ကြိုးစားနေတာနဲ့အတူကမ္ဘာနိုင်ငံတွေကြားတရှိမှုအနေထားကိုပါပြောင်းလဲဖို့လှုပ်ထင်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကကျင်းပနေ့ပန်နဂွန်မှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဟာစီးရေးစီးပွားရေးနည်းပညာနဲ့တန်တမာရေးလိုကျေပြန့်တဲ့ကဏ္ဍတွေမှာအမေရိကန်ပြည်ထောင်စုကိုစနစ်တကျစိန်ခေါ်နှိုင်ဆွမ်းရှင်အောင်ဆက်ကြိုးစားနေတယ်လို့လည်းအမည်မဖော်လို့တဲ့ကာကွယ်ဝင်ကြီးဌာနအကြီးဆုံးအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။တရုတ်ရဲ့စိန်ခေါ်မှုကြောင့်တိုက်ခိုက်ရေးကဏ္ဍအားလုံးအထူးသဖြင့်အာကာသနဲ့ကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတွေမှာစွန့်ရီပိုးပြီးမြင့်မွားဖို့လှုပ်လာရတယ်လို့လည်းဝန်ကြီးအော့စတင်ကပြောပါတယ်။အမေရိကန်ရဲ့မဟာမိတ်တွေမိဖက်တွေအားလုံးပေါ်မှာရန်လိုတဲ့လှုပ်ရက်တွေဟာအကျိုးထက်ပိဆက်မှုကပိုများတယ်ဆိုတာကိုလည်းရန်ဖက်ဖြစ်လာနိုင်ခြင်းရှိတဲ့သူအားလုံးရှင်းရှင်းလင်းလင်းသတင်းစကားပလိုက်တာဖြစ်ကြောင်းလည်းပြောခဲ့တာပါ။ကျင်းနဲ့ရုရှားတို့ကအင်းကြီးချက်နိုင်ငံတွေပေါ်ရန်လိုမှုတွေတိုးလာနေချိန်မှာအခုလိုကန့်တက်အဆင့်တတ်မှတ်မထားတဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပြီးတော့ကန့်တက်အဆင့်ထားတဲ့အစီရင်ခံစာကိုတော့ဒီနှစ်ဆန်းပိုင်းကလွှတ်တော်ကနေထုတ်ပြန်ခဲ့တာဖြစ်ပါတယ
်။အင်တာဂနက်ကနေအချက်အလက်တွေခိုးယူပြီးငွေညစ်တောင်းခံမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအတွက်စိုက်ဘာလုံခြုံရေးတွန်းမြင့်လှုပ်ဆောင်မှုလွယ်ကူစေဖို့အစီအစဉ်အသစ်တစ်ခုကိုကြာသပတေးနေ့မှာအမေရိကန်ဆိုရတာဝန်ရှိသူတွေကပြဋ္ဌာန်းလိုက်ပါတယ်။ဒီရှင်မန်းတဲ့အစီအစဉ်ဟာအလွန်အရေးပါပြီးကုမ္ပဏီတွေအနေနဲ့ပုံမကောင်းမွန်တဲ့ဆုံးဖြတ်တွေချက်တွေချမှတ်လှုပ်ဆောင်သွားနိုင်ဖို့အထောက်အကူဖြစ်စေမဲ့အရင်းအမြစ်တွေလည်းပါဝင်တယ်လို့အမိမေလုံခြုံရေးဌာနနဲ့စိုက်ဘာလုံခြုံရေးဌာန CISA တို့ကထုတ်ပြန်ခဲ့ပါတယ်။စိုက်ဘာလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်နိုင်မဲ့ရွေးချယ်စရာနည်းလမ်းတွေကိုဒီရီမန်းချက်အစီအစဉ်မှာတင်ပြထားတယ်လို့အမိမေလုံခြုံရေးဌာနဝန်ကြီးအလီဟန်ဒရိုမရိုကတ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားကယူကရိန်းကိုချူချော်ခဲ့ပြီးနောက်စိုက်ဘာအင်တာနက်အသုံးပြုမှုမှာပုံမရှုပ်ထွေးပြီးပုံမအန္တရာယ်များလာကြောင်းအစိုးရတာဝန်ရှိသူတွေကသတိပေးထားပြီးလုံခြုံရေးနဲ့ပတ်သက်လို့ပုံမဒားလေသဘောပေါက်လာစေဖို့ပညာပေးလှုပ်ဆောင်တာတွေကိုအမေရိကန်အစိုးရကလှုပ်ဆောင်နေပါတယ်ဒီချိန်ထဲမှာပဲအီရန်နဲ့မြောက်ကိုရီးယားကနေစိုက်ဘာတိုက်ခိုက်မှုတွေကိုလည်းသတိပေးထားပါတယ်ဒီနိုင်ငံတွေကအစိုးရမဟုတ်ဒါမှမဟုတ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေအမေရိကန်ပြည်ထောင်စုရဲ့ရေမီစတဲ့ကုမ္ပဏီတွေအပြင်လေကွင်းအထိအမေရိကန်ရဲ့အခြေခံအစအဦးတွေကိုပြင်ပထားတိုက်ခိုက်နေပြီးလုပ်ငန်းတွေရပ်ဆိုင်းသွားအောင်ရည်ရွယ်ပြီးအော်တိုဘာလဇန်ပိုင်းမှာဇက်တိုက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်တွေကိုအဖြေရှာရေးမှာအာဆီယံအဖွဲ့အစည်းချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကအရေးကြီးတယ်ဆိုတဲ့အချက်ကိုသက်ဆိုင်ရာဒေသရင်းနိုင်ငံတွေကထပ်လောင်းသဘောတူကြကြောင်းမနေ့ကချက်တပရင်းနဲ့အင်ဒိုနီးရှားမှာကျင်းပတဲ့မြန်မာရေးအာဆီယံအထူးအစည်းအဝေးမှာအာဆီယံအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့ဒီဘုံသဘောတူညီချက်9ရပ်အကောင့်ထဲဖော်ဖို့အတွက်မြန်မာဘက်ကနေလိုက်ပါဆောင်ရွက်မှုမရှိသလိုတိုးတက်မှုမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြတ်မိကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နာမာဆူဒီကဝေဖန်လိုက်ပါတယ်
။ Paramenlu ASEAN menyampaikan concern.
ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထဲဖော်ရင်းမှာတည်တာတဲ့တိုးတက်မှုမရှိတာကိုအာဆီယံဝန်ကြီးတွေအနေနဲ့စိတ်ပြတ်မိတယ်လို့ဆိုရင်ကြောင်းလည်းပြောကြပါတယ်။ဆိုရင်နေရဆိုတာရှင်းတယ်လို့တချို့နိုင်ငံတွေကဆိုတိုးတက်မှုမရှိတာအတွက်စိတ်ပြတ်ကြောင်းထုတ်ဖော်ပြောတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းရမှာမြန်မာနိုင်ငံသားတွေပါဝင်မှာပြည်လည်နိုင်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပြောဆိုဖို့လိုအပ်ကြောင်းဒါမှလည်းအာဆီယံရဲ့ဂျောင်းဝင်ဆောင်ရွက်ပေးမှုအောင်မြင်နိုင်မှာဖြစ်ကြောင်းလည်းဝန်ကြီးမာဆူဒီကပြောပါတယ်။ဒါမဲ့နိုဗ ెంబ ာအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်အချိုးချင်းပါတဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဒီတဲ့ပုံဆောင်ရွက်နိုင်ရင်တန်လျံချဆောင်ရွက်နိုင်ရင်အတွက်အဖွဲ့ဝင်နိုင်ငံတွေကသဘောတူကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။မနစ်ကစပြီးအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမြေအောင်လိုင်ကိုမဖိတ်ကြားခဲ့ပါဘူး
ကဘာပေါ်မှာ TV ယောဂါကြောင့်သေဆုံးရသူဟာ2020ခုနှစ်အတွင်း 1.6 သန်းရှိခဲ့ပြီးလွန်ခဲ့တဲ့နှစ်နှစ်ကထက်14ရာခိုင်နှုန်းတိုးလာခဲ့ပါတယ်။သေဆုံးသူအရေအတွက်တိုးလာတာဟာအဓိက၄နိုင်ငံဖြစ်တဲ့အိန္ဒိယ၊အင်ဒိုနီးရှား၊မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေမှာသေဆုံးသူအရေအတွက်တိုးလာတာကြောင့်ဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာတာပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလို TB ယောဂါပြန်လည်ကောင်းထောင်လာတာဟာကိုဗစ်ကာယောဂါကြောင့်လည်းဖြစ်ပြီးကာယောဂါကြောင့် TB ယောဂါကူးစက်ခံရမှုစစ်ဆေးဖို့နဲ့ကုသမှုအတွက်အခက်အခဲတွေအများကြီးဖြစ်ရတာကြောင့်ဖြစ်တယ်လို့ WHO အဖွဲ့ကြီးကပြောဆိုထားပါတယ်။ TB ယောဂါကြောင့်ကမ္ဘာအနှံ့သေဆုံးသူဟာ2005ခုနှစ်ကနေ2019ခုနှစ်အတွင်းကျဆင်းခဲ့ပါတယ်2019ခုနှစ်အတွင်းသေဆုံးသူ 1.4 သန်းရှိပြီး2020ခုနှစ်မှာတော့ 1.5 သန်းရှိခဲ့ပါတယ်အဲဒီနောက်2021ခုနှစ်မှာ 1.6 သန်းအထိတိုးလာတာပါ2021ခုနှစ်အတွင်း TB ရောဂါကူးစက်ခံရသူပေါင်း 10.6 သန်းရှိပြီး2020ခုနှစ်ကတည်း 4.5 ရာခိုင်နှုန်းတိုးလာခဲ့တာဖြစ်ပါတယ
်ခေါင်းစည်းပေါ်ကိုဆနစ်တကျမချုပ်တဲ့အတွက်အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာဇာအမီနီဟာရေဖန်ထားစဉ်တည်ဆုံးခဲ့တာအတွက်အီရန်မှာဆန္ဒပြမှုတွေဖြစ်ပွားနေပြီးကျက်တပရီနေမှာလည်းဆက်လက်ဆန္ဒပြကြပါတယ်။နိုင်ငံအနောက်မြောက်ပိုင်းကမဟာဘက်မြို့မှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားအဓိကယုံတွေဖြစ်ပွားခဲ့ပါတယ်။ရဲရဲ့ပြစ်ခတ်မှုကြောင့်မျိုးသားတအူတည်ဆုံးခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့ကျက်တပရီနေမှာပဲအဲ့ဒီမြို့မှာဆန္ဒပြမှုပိုကြီးထွားလာဖြစ်ပြီးတော့ဒီမှာဆန္ဒပြသူတွေကိုပြစ်ခတ်တာတွေ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဗုဒ္ဓဘူးနေ့ကတော့အမန်နီရဲ့ဇာတိမျိုးဖြစ်တဲ့ကတ်ကဒစ်တန်ပြည်နယ်ကဆက်ကစ်မြို့ကသူမမြုံဝင်ထားရတင်းချိုင်းကိုရာနဲ့ချီတဲ့ပြည်သူတွေကသူမတည်ဆုံးမှုရဲ40ထိမှန်နဲ့ချီတဲ့ဆန္ဒပြခဲ့ကြတာပါ။
တီရီလင်္ကာနိုင်ငံမှာစီးပွားရေးအကြအတဲကြောင့်ဆန္ဒပြသူတွေကိုနှိမ်နင်းတာကိုရပ်တန့်ဖို့ဂျာတာပရီနေကမြို့တော်ကိုလံပုံမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်။အလုသမားသမဂ္ဂတွေအများပြည်သူအခွင့်အရေးဆိုင်ရာလှုပ်ရှားသူတွေတက္ကသိုလ်ကျောင်းသားတွေချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးအစိုးရရဲ့စီးပွားရေးကောင်းမွန်လာအောင်လှုံ့ဆော်နိုင်ခြင်းမရှိတာတွေနဲ့ဆန္ဒပြသူတွေအပေါ်ချိန်ကျောက်ဖိနှိပ်ကံဓာတွေကိုကန့်ကွက်ခဲ့ကြပါတယ်။သူတို့ရဲ့ဆုံးရှုံးနှိမ်နာမှုတွေအတွက်ဆန္ဒပြသူတွေကိုချိန်ကျောက်ဖိနှိပ်ဓာတွေရပ်တန့်ဖို့နဲ့လူတွေကိုတက်တာရရောက်အောင်လှုံ့ဆော်ပေးဖို့အစိုးရကိုရှင်းရှင်းလင်းလင်းသိစေချင်တယ်လို့အလုသမားသမဂ္ဂခေါင်းဆောင်ကပြောဆိုခဲ့ပါတယ်။ဒါအပြင်ဖမ်းဆီးထားသူအလုံးကိုလွတ်ပေးဖို့လည်းအလုသမားသမဂ္ဂခေါင်းဆောင်တွေကတောင်းဆိုပါတယ်။ဒီတောင်းဆိုမှုတွေကိုအစိုးရကမလိုက်ရောက်ဘူးဆိုရင်ဆန္ဒပြပွဲတွေကိုတိုးလှုပ်သွားမယ်လို့လည်းပြောဆိုထားပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမိုးချော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်အနာသိမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပြည်သူတွေအပေါ်မြန်မာစစ်တပ်ကတိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူးတွမ်အန်ဒရူးစ်ကကုလသမဂ္ဂတတိယကော်မတီအစည်းအဝေးမှာတင်ပြပါတယ်ရုရှားကိုယ်စားလှယ်ကတော့ဒီဆွဆွဲချက်ကိုညှင်းပါတယ်အစည်းအဝေးမှာပါဝင်ခဲ့တဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မွထွန်းကတော့တွန်အန်ဒရူးရဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာကိုထောက်ခံခဲ့တဲ့အပြင်စစ်ကောင်စီအပေါ်လက်နက်ရောင်းချမှုကိုလုံခြုံရေးကောင်စီအနေနဲ့အရေးယူရေးပိတ်ဆို့ရေးထပ်မံတောင်းဆိုသွားပါတယ်မိုင်အင်ချင်းနိုင်ငံအပြည့်အစုံတင်ပြပေးပါမယ်ရှင်
ကုလသမဂ္ဂဌာနချုပ်မှပြုလုပ်နေတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှအောက်တိုဘာလ28ရက်နေ့ကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှု Tom Andrews ကအစီရင်ခံစာတင်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေပိုဆိုးအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကလုပ်နေတယ်လို့လည်းသူကတင်ပြခဲ့တယ်လို့အနာသိမှုကိုလက်နက်ကင်ဆန့်ကျင်နေကြသူတွေပေါ်တိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြခဲ့ပါတယ်
။ Mr. Chairman, the people of Myanmar are disappointed and disturbed by the failure of the
Myanmar government နိုင်ငံဘက်ကမြန်မာနိုင်ငံအကြအတဲကိုတာဝန်တည်သိလူသားဆန်တဲ့နီလာအနေနဲ့ကူညီဖြည့်ရှင်းပေးဖို့ပြက်ကွက်မှုတွေအပေါ်မှာမြန်မာပြည်သူတွေအနေနဲ့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။ယူကရိန်းအပါအဝင်အခြားနေရာတွေမှာအာယုံဆိုင်နေရတဲ့အပေါ်မှာသူတို့နားလည်ကြပါတယ်။ဒါအပြင်ကျွန်တော်နဲ့စကားပြောခဲ့ကြသူတွေဟာယူကရိန်းပြည်သူတွေအပေါ်ထောက်ထားစာနာမှုတွေရှိကြသလိုအမှန်မှလည်းအခြေအနေတွေကဆက်ဆက်မှုတွေရှိနေပါတယ်။ယူကရိန်းပြည်သူတွေအပေါ်တိုက်ခိုက်ရာမှာအသုံးပြုတဲ့လက်နက်အမျိုးအစားတချို့ဟာမြန်မာနိုင်ငံမှာပြည်သူတွေကိုတိုက်ခိုက်နေတဲ့လက်နက်အမျိုးအစားတွေနဲ့တူညီနေပြီးဒါတွေဟာရုရှားနိုင်ငံကလာတာဖြစ်ပါတယ်။
အခုလို Tom Andrews ရဲ့အစီအခံတင်ပြချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာ Russia ကိုယ်စားလှယ်ကငင်းပယ်ခဲ့တယ်လို့အခြေအမြစ်မရှိပြောကြားသွားတာဖြစ်ကြောင်းအခုလို့တုံ့ပြန်သွားပါတယ
် With regard to the statement made by the special rapporteur
ကုလသမဂ္ဂထူးဆန်းစစ်ဆေးမှုရဲ့တင်ပြချက်ကိုတုံ့ပြန်မယ်ဆိုရင်ခန်းစားချက်တွေနေရင်ပိုးပြီးတော့ကောင်းပါတယ်ခမားက American ပြည်ထောင်စုဖြစ်ပါတယ်အရက်သားတွေတက်ကြီးရွယ်ဟိုတွေအမျိုးသမီးတွေကလေးတွေကိုဘသူ့ရဲ့လက်နဲ့ပစ္စည်းတွေနဲ့တတ်တယ်ဆိုတာခမားအပိုင်းမဟုတ်ပါဘူးမြန်မာနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်ခံထားသူတဦးအနေနဲ့ယူကရိန်းအစမြန်မာကိစ္စကိုပဲလှုပ်ပါခမားရဲ့အစဉ်ခန်းစားမှာပါတဲ့ချက်တွေကခိုင်မာမှုမရှိပါဘူးခမားကိုယ်တိုင်လည်းမြန်မာနိုင်ငံထဲမှာမရှိခဲ့ပါဘူးခမားရဲ့သတင်းအရင်းမြစ်တွေကပံ့ပိုးပေးတဲ့အချက်လက်တွေနဲ့ပတ်သက်လို့မှန်ကန်တိကျမှုရှိမရှိခမားကိုယ်တိုင်သွားပြီးတော့စစ်စစ်နိုင်တာမျိုးလည်းမရှိပါဘူး
မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး Tom Andrews ရဲ့တင်ပြချက်တွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကအပြည့်အဝထောက်ခံခဲ့တဲ့အပြင်စစ်ကောင်စီဘက်ကုလသမဂ္ဂကထိထိရောက်ရောက်အရေးယူရေးအကြံပြုချက်တွေကိုလည်းလိုက်နာကြဖို့အခုလိုတိုက်တွန်းသွားပါတယ
် We wish to echo a few recommendations
မှာပါတဲ့အကြံပြုချက်တွေအတိုင်းကျွန်တော်ထပ်မံတိုက်တွန်းချင်ပါတယ်ကုလသမဂ္ဂလူညုံရေးကောင်စီမှာမြန်မာအရေးအမြန်ဆွေးနွေးပြီးမြန်မာအပေါ်အလုံးစုံလက်နက်ရောင်းချတင်ပို့မှုတားမြစ်တဲ့ဆုံးဖြတ်ချက်ချမှတ်ပေးဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီမျှော်မှန်းချက်တွေကိုဖိနှိပ်နေပြီးအကြောက်တရားနဲ့အုပ်ချုပ်ဖို့ကြံရွယ်နေတဲ့စစ်တပ်ကိုလက်နက်ရောငွေကြေးအရပါပိတ်ဆို့နိုင်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာရုံစိုက်မှုပူးပေါင်းဆောင်ရွက်မှုနဲ့မဟာဗျူဟာကျတဲ့အစီအစဉ်တရက်ကိုစတင်နိုင်ဖို့အတွက်အထွေထွေညီလာခံအရေးပေါ်အစည်းအဝေးတစ်ခုကျင်းပပေးဖို့ကိုလည်းထပ်ပြီးတောင်းဆိုပါတယ
်လူခွင့်ရေးဆိုင်ရာတတိယကော်မတီအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံအတော်များများကစိုးဝါလာတဲ့အခြေအနေတွေပေါ်ထောက်ပြပြောဆိုသွားကြပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံအထက်အခြေအနေစိုးဝါစေတယ်လို့အမေရိကန်ပြည်ထောင်စုကတင်ပြသွားပါတယ်အကြမ်းဖက်မှုတွေကြားကလူခွင့်ရေးကိုကာဝယ်ဖို့နဲ့ဒီမိုကရေစီရေးဆက်လက်တောင်းဆိုနေကြတဲ့ရဲရင်တဲ့ပြည်သူတွေရဲ့တောင်းဆိုမှုတွေနဲ့တခြားစိန်ခေါ်မှုတွေကိုလစ်လျူရှုထားလို့မရဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံတည်ငြိမ်ငြိမ်းချမ်းရေးအတွက်အိမ်နီးချင်းတရုတ်နိုင်ငံကလိုလားကြောင်းနဲ့မြမအရေးအတွက်အာဆီယံဆောင်ရွက်နေတာကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။လူခွင့်ရေးတိုးတက်ဖို့အတွက်သက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေကြောင်းတရုတ်ကိုယ်စားလှယ်ကဆွေးနွေးထောက်ပြခဲ့ပါတယ်။အခုလိုတတိယကော်မတီမှာမြမနိုင်ငံအခြေအနေဆွေးနွေးချက်တွေပေါ်စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးရှင်
။မင်းချင်းနိုင်မှာရှင်တစ်စစ်ထဲမှာပဲပြည်ရင်းကတိုက်ပွဲတွေအကြောင်းဆက်ပါမယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်တွင်ခြေရွာတွေမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတယ်လို့စစ်တပ်ကိုထောက်ခံတဲ့ပြည်စောထီအဖွဲ့နဲ့မြန်မာစစ်တပ်တွေပေါင်းပြီးခြေရွာတွေကရွာသားတွေကိုအတင်းအဓမ္မခေါ်ယူအလုပ်ခိုင်းတာတပ်သားစုဆောင်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကမ်ဘလူမြို့နယ်ရွေရုရွာခေါ်ငရုရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်စောထီတွေကရွာသား50လောက်ကိုပေါ်တာဆွဲထားပြီးရွာပပလဲကိုပိတ်ဆို့ထားတဲ့အကြောင်းဒေသခံတို့ကပြောပါတယ်ကမ်ဘလူမြို့နယ်အခြေအနေသတင်းပေးပို့ချက်ကိုမမြသစင်အောင်ပြောထားပါတယ်ရှင
်ကမ်ဘလူမြို့နယ်ရွေတို့ရွာခေါ်ငတို့ရွာကိုမြမစစ်တပ်နဲ့ပြူစောထီတွေမင်းကရောက်လာပြီးရွာသား50ပြူစောထီအဖွဲ့ဝင်ဖို့အတွက်အတင်းကျပ်တောင်းဆိုခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်ဒီနေ့ကပြူစောထီတောင်းတဲ့ငတို့ရွာတော့9နာရီအချိန်ကိုသူတို့တောင်းမရတော့9နာရီအချိန်ကိုပေါ်တာဝင်ဆွဲတယ်ဗျငါတို့ရွာကမှရေသူတို့ကရိုင်းနှက်ပြီးတော့သူတို့ကဟိုလိုပေါ့မလုံရင်ပေါ့ယူစောဒီမလုံရင်သူတို့အဲဖမ်းထားတဲ့လူတွေကိုပြန်မလုပ်ဘူးအဲတတ်ပြင်မယ်ပြည့်ကြရွာတယ်လေရွာတယ်လေရွာကိုလည်းမီးရှို့မယ်တော့အဲ့လိုပြောတော့မနေ့ကလက်မှတ်ထိုးလိုက်ရတယ်မှရေဒီဝင်မမယ်ဗျကျွန်တော်တို့ရွာတွေကိုဒီလိုမလုပ်ဖို့ရပေါ့ဖမ်းတဲ့လူတွေလည်းပြန်လှုပ်ပေးဖို့ရပေါ့အဲ့လိုလုပ်ပြီးတော့ပြူဝင်ရမယ်ဆိုပြီးတော့လက်မှတ်ထိုးလိုက်တဲ့အကြောင်း50တောင်းတာရအမှ50တောင်းတာဒီနေ့တင်းနှန်းစပြီးတော့သူတို့ဖွင့်နေတင်းနှန်းဖွင့်တဲ့အချိန်မှာသူတို့ဘေးရလာပြီးတော့အင်အားဝါလောက်50ကျော်လောက်နဲ့သူတို့ဘေးမှာတောတွေတောဘက်ဒီမှာကင်းချပြီးတော့တင်းနှန်းပေးနေတယ
်စစ်ကောင်စီတပ်တွေနဲ့ပြူစောထီတပ်တွေဟာအမျိုးသားမျိုးသမီး50ကျော်လောက်ကိုဖမ်းဆီးပြီးတော့ရိုက်နဲ့ချင်းချောက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရွေရွာဟာအင်ဂျီ400ကျော်ရှိတဲ့ရွာဖြစ်ပြီးတော့လက်ရှိမှာတော့ဒေသခံတွေကိုဆက်သွယ်နိုင်မှုခက်ခဲနေတယ်လို့ရွာချီနေတီးကြအတီးပြူးချက်တော့မရသေးပါဘူး မြန်မာစစ်တပ်နဲ့ပြည်စော်ထီတွေဟာရွာသူရွာသားတွေရဲ့လက်ကင်ဖုန်းတွေကိုသိမ်းဆီးထားတယ်လို့အနီးဝန်းကျင်ဒေသခံတူကပြောပါတယ်။ရွာသူရွာဟာစစ်တပ်တပ်စခန်းနဲ့နှစ်မိုင်လောက်ပဲဝေးရနေတာဖြစ်ပြီးအရင်ကမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းစစ်ကြောင်းတွေဝင်ရောက်ခဲ့ပူတဲ့ကြေးရွာဖြစ်ပါတယ်။စစ်ကောင်စီတပ်တွေနဲ့ပြည်စော်ထီတွေဝင်လာတဲ့အချိန်ကြေးရွာသားတချို့ရွာကနေထွက်ပြေးတာရှိပြီးမဲ့လူမရှိတဲ့အိမ်တွေကိုဖျက်ဆီးရတွေလုပ်မယ်ဆိုပြီးစစ်တပ်ချင်းချောက်တာကြောင့်ရွာသားတချို့ရွာကိုပြန်ဝင်ရတယ်လို့အနီးဝန်းကျင်ဒေသခံတူကပြောပါတယ်။
ထပ်ပြီးတဲ့လူတွေထွက်ပြေးကြတယ်ကြောက်ပြီးဆိုလေမနေ့ကငါးရက်တွန်ဆယ်ရက်တွန်ပြန်ဝင်ဖို့ရတယ်သူတို့မရောက်ရင်အဲ့ဒီလိုအိမ်နေပါလေလုံးမယ်ပေါ့အဲ့အဲ့လိုပြောတော့ပြန်ဝင်တဲ့လူတွေလည်းတော်တော်များများပြန်ဝင်သွားကြတယ်ဗျအဲ့ပြန်မဝင်ရတဲ့လူတွေလည်းဟိုဟာ30ကျော်လောက်တော့ရှိအောင်ပါဗျအဲ့ကျွာအပြေးမခံတော့ဗျာဝိုက်ထားခဲ့သူကအဲ့လိုဝိုက်ပြီးတော့ဒီသူတို့ကဘလို့အနေထားလဲဆိုကျွန်တော်တို့ဒီကာကွယ်ရေးတပ်တွေလာပြီးတော့သူတို့ပြစ်မာတွေခတ်မာတွေကြောက်တယ်ဆိုပုံစံမျိုးနဲ့သူတို့ကရွာသူရွာသားကိုပြောပြီးတော့သူတို့ကတကယ်တမ်းကျရွာသူရွာသားထွက်ပြီးမှထွက်မာတွေကိုကြောက်ပြီးတော့ဝိုက်ထားတာ
စစ်တဲ့အနေမြင်ရှင်လင်းထိုးစင်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးရတဲ့စစ်ဆောင်အရေးအတွက်ဟာပို့ပြီးတော့တိုးလာပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွတ်ဆွေးထားပါတယ်စစ်တပ်နေမီရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးအတွက်ကလည်းပို့ပြီးတော့တိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွတ်ဆွဲထားပါတယ်။စစ်ကောင်စီဘက်ကထိုးစစ်တွင်အရဲသားတွေအနေနဲ့ကိုမီးရှို့ဖျက်ဆီးတာမရှိဘူးလို့ပြောဆိုပေမဲ့ကြီးရွာတွေမှာနေအိမ်တွေမီးလောင်တဲ့သတင်းတွေကတော့မကြာခဏထွက်ပေါ်နေပါတယ်ရှင်။
မမသစင်အောင်ပြောပြပေးခဲ့တာပါရှင်လာရှုဘက်ကသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါမယ်ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာပိုင်ရှင်မဲ့အလောင်းနဲ့အင်ဂျင်မဲ့တေဆုံးသူတချို့အခုရပိုင်းနဲ့ခက်ဆိတ်ဆိတ်တွေ့လာရတယ်လို့ဒေသခံတွေကပြောပါတယ်တေဆုံးသူအများစုဟာပြင်ပဒဏ်ရာမရှိကြဘဲရာသီဥတုအေးဒဏ်ကြောင့်အသက်ဆုံးရှုံးကြတာဖြစ်နိုင်တယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါတယ်လာရှုမြို့တွင်အခြေအနေသတင်းပေးပို့ချက်ကိုမဆုမွန်တင်ပြပေးထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မှာဒီသတင်းပတ်အတွင်းလမ်းပေါ်မှာတေဆုံးနေတဲ့ပိုင်ရှင်မဲနဲ့အင်ဂျီယာမဲအလောင်း၄လောင်းအထိတွေ့ရှိထားပါဗျ။တေဆုံးသူတွေမှာပြင်ပဒဏ်ရာမရှိကြဘဲအအေးဒဏ်နဲ့အဟာရချို့တဲ့ပြီးတော့တေဆုံးနေကြတာလို့အလောင်းတွေကိုရင်ခွဲယုံစီပို့ဆောင်ပေးနေတဲ့လာရှိုလူငယ်များလူမှုကူညီရေးအဖွဲ့တာဝန်ရှိသူတဦးကပြောပါဗျ။အ
ခုကလာရှိုမြို့မှာဟိုဘယ်လိုပြောမလဲဆိုအချိန်လေးနဲ့တော်တော်များရဗျာ။ရာဒီဥတုဒဏ်နဲ့ကျွန်တော်ဒီဘောပြောမယ်ဆိုရင်သူအဟာရပြက်တာတော့အဲဟိုဘောနော်ဆောင်းနေပါလေလုံးလုံးတော့မရှိရတော့အဲ့လိုမျိုးတွေပဲတွေ့ရတဲ့ဟုတ်ကဲ့ချမ်းပြည်ကျတော့ကျွန်တော်ဒီမှာကျတော့အခုကျတော့အေးလိုင်းဝင်ပြီလေအေးလိုင်းဝင်ပြီဆိုတော့သူဟိုမနက်ပိုင်းမှာဟိုဘောနော်သူဥမာတချို့ကျတော့မိုးမီပြီးမှဟိုဟာဆုံးတာတော့ပါလို့ရှိတယ်တချို့ကျတော့လည်းဒီရဲ့ဟိုဘောနော်အเจ้าမျိုးအเจ้าဆုံးတာတော့ရှိတယ်ဗျအဲ့လိုမျိုးပြင်ပတိုင်ရည်ပါတော့မရှိဘူးဗ
ျဘယ်ရက်ကနေရောက်လာကြမှန်းမသိတဲ့သူတွေမျိုးပေါ်ရက်ကွက်တွေတဲ့လာသေးဆုံးတာလို့လာရှိုမျိုးကန်တွေကပြောပါတယ်ကိုဗစ် -19 ကပ်ရောဂါကြောင့်သေဆုံးတာဖြစ်နိုင်သလားဆိုတဲ့တန်တရားနဲ့ဆွေးနွေးတာမျိုးတော့ဒေသခံပြည်သူတွေကြားမှာသိမရှိတဲ့အကြောင်းလာရှိုလူငယ်များလူမှုကူညီရေးအဖွဲ့တာဝန်ရှိသူကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကထုတ်ပြန်တဲ့စာရင်းအရလာရှိုမျိုးတစ်မျိုးလုံးမှာကိုဗစ် -19 အတည်ပြုလူနာ9ဦးသာရှိပါတယ်
သူကလည်းသူရောဆေးရုံမှာတော့အမရေဟိုနေ့တိုင်းနေနေရတော့ဟိုရက်ချပေါ့နော်ရက်ချမှာ positive တစ်ခါကြီးကြတော့လည်းဒီတယောက်စားအနေအောင်စားအဲ့လိုမျိုးလေးရှိတာပေါ့ဒါပေမဲ့ covid ကြီးကိုကြာလက်လောကလာရှိုးမှာကြာဘယ်သူမှသိစိတ်ဝင်စားတော့ဘူးလေ
လာရှိုးမျိုးပေါ်ရက်ွက်တွေမှာအခုလိုပိုင်ရှင်မဲ့အလောင်းတွေ့လာတာအပြင်ပြီးခဲ့တဲ့အော်တိုဘာလ25ရက်နေ့အင်္ဂါနေ့တုန်းကလည်းလာရှိုးမျိုးရက်ွက်9နဲ့9မှာရိုက်နှက်ခံထားရလို့ဒဏ်ရာရထားတဲ့အမျိုးသား2ဦးကိုလာရှိုးပြည်သူဆေးရုံစီကိုပို့ဆောင်ပေးခဲ့ရတယ်လို့ကူညီဆောင်ရွက်ခဲ့သူတွေကပြောပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။အဲ့ဒီကတော့ဟိုမလူလက်တဲ့ပြဿနာတွေပေါ့နော်။တချို့လည်းဟိုလက်လုံးလက်စားကောင်းစင်းလုံးနေရာနည်းနည်းတက်လာတဲ့အခါကျတော့ခြားနေအရရက်ကနေဒီမှာအချိန်မီမကောင်းလို့ကြောင်းရွှေ့လာတဲ့လူတွေလေအဲ့လိုလူတွေလည်းစုံနေလားချို့ရလေစုံတဲ့အခါကျတော့အခုလောင်းစားဝိုင်းနေပေါ်တယ်ပြီးတော့ဟိုပျက်စီးကြတယ်များတာပေါ့ဗျာငငယ်လေးများတော့တော်တော်များများပျက်စီးကြတာပေါ့ပျက်စီးတော့ဒါမျိုးဒူးစိုက်တွေကတော့ထွက်လာမှာပဲလေဒီခါလေးဆိုလို့ရှိရင်ညမိုးချုပ်ပါညတို့တိတ်ခေကြွေပါတယောက်ထဲသွားလို့မကောင်းတာတို့ ဟိုမှာလက်ကင်ထုံးနေပါဆိုကင်သွားရင်ဆွဲလူတာလို့ဒါမျိုးတွေလည်းရှိတတ်တာပေါ့
ဒီသတင်းပတ်အတွင်းလမ်းပေါ်မှာတေဆုံးသူတွေကတော့ရာတီဥရုအေးအေးထံနဲ့အာဟာရချို့တဲ့ပြီးတေဆုံးကြတာလို့လဲပရဟိတဆောင်ရွက်ပေးသူတွေက VOA ကိုပြောပါတယ်တေဆုံးသူတွေနဲ့ပတ်သက်လို့ကျန်းမာရေးဌာနကတော့တရားဝင်သတင်းထုတ်ပြန်တာမရှိပါဘူးကိုဗစ်ဒီဗျူလူနာဆင်းရဲနဲ့ပတ်သက်တဲ့ကျန်းမာရေးဌာနထုတ်ပြန်ချက်ထဲမှာတော့လာရှိုးမြို့မှာတပတ်တာအတွင်းယောဂအတီးပြူလူနာ20ဦးကိုတွေ့ရှိထားပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒေတာရင်းသတင်းတပုတ်ကိုဆက်လိုပါတယ်ထိုင်းနိုင်ငံနဲ့နေဆက်မလေးရှားနိုင်ငံမှာလူမောင်းခိုးသူတချို့နဲ့အတူမြန်မာနိုင်ငံသားတွေအပါအဝင်လူ90နီးပါးဖမ်းဆီးခံရကြောင်းမလေးရှားအာဏာပိုင်တွေကသတင်းထုတ်ပါတယ်။လူမောင်းခိုးသူတွေကိုနှိမ်နင်းတဲ့စစ်စင်ရေးအတွင်းဖမ်းဆီးခံရသူတွေထဲမှာလိန်ပြောပြေးရေးလုပ်ငန်းတွေစီပို့မဲ့အမြန်မာအမျိုးသမီးတဦးအပါအဝင်အမျိုးသမီး18ဦးပါတယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနေဆက်မလေးရှားဘက်ခြမ်းကလန်တန်းပြည်နယ်ကိုတာဘာရုမြို့နယ်ကဗတ်စကားဂိတ်မှာမြန်မာတွေပါဝင်တဲ့လူကုန်ကူးခံရသူ49ဦးနဲ့အတူမလေးရှားနိုင်ငံသား10ဦးကိုအောက်တိုဘာလ26ရက်နေ့ကဖမ်းဆီးခဲ့ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့ကကြာသာပတေးနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာမြန်မာအမျိုးသမီး2ဦးပါဝင်အမျိုးသမီး18ဦးပါဝင်ပြီးသူတို့ဟာအနှိတ်ခမ်းနဲ့လိန်ဖြောပြေးရေးလုပ်ငန်းတွေစီပို့ဆောင်ခံရမဲ့သူတွေဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာလူသမားတွေကိုလူမှုရေးရအကူအညီပေးနေသူဦးတီယာမောင်မောင်ကအခုလိုပြောပြပါဗျာ။
သူတို့ကလန်တန်းပြည်နယ်ပေါ့နော်ဒီထိုင်းနဲ့မလေးရှားနယ်စပ်နားမှာလူမောင်ကိုကူးတဲ့အဖွဲ့တစ်ဖက်ကိုသူတို့ဖမ်းမိလိုက်ကြပေါ့။စုစုပေါင်းသူတို့ဖမ်းမိတာဆို49ဦးလို့သူတို့စီးရင်ထဲမှာထုတ်ပြန်ထားတာပေါ့နော်။49ဦးမှာအမျိုးသား32ဦးနဲ့အမျိုးသမီးသုံး16ဦးပါတာပေါ့မြန်မာမိန်းကလေးတဦးပါတယ်ဆိုပြသလိုအဲ့လိုမျိုးဟိုလက်ထားတယ်ကြီးဥစားကြီးညာထားတယ်ပေါ့ဟုတ်ကဲ့ဒီကားသေးလေးဆယ်စီးကနေပြီးတော့ဟိုကဲ့ကဲ့ပြီးတော့ဆယ်ဆယ်လာတာပေါ့နော
်အဲ့
သူရောက်49ရောက်ကိုကားဆယ်စီးနဲ့သူဆယ်လာပြီးတော့ဟိုဘတ်ကားကိတ်ကိုပို့ပို့တယ်ပေါ့ဘတ်ကားကိတ်ကတည်းကဆိုရင်ခုနကျွန်တော်ပြောလိုပဲဒီကွာလာမူဆိုလဲကွာလာလမ်ဘူပေါ့ဂျိုဟိုးဆိုလဲဂျိုဟိုးပေါ့မလကာဆိုလဲမလကာအဲ့လိုနေရာမျိုးကြီးပို့တာပေါ့ဒါအိမ်မှာကအဓိကဒီမလေးရှားနိုင်ငံသားကလည်း10ဦးပါနေတယ်10ဦးဆိုတာကဒီကားမောင်းတဲ့သူတွေဖြစ်မှာပေါ့နော
်ဆို
တော့ဒီကားဒရိုက်ဘာတွေပေါ့သူတို့ကတခါတည်းဖမ်းဆီးထားတာတွေ့ရတာပေါ့
ထိုင်းမလေးနယ်စပ်ဖြစ်တဲ့ကလန်တန်းပြည်နယ်ထဲမှာတော့လူပွဲကားတွေတယ်ဆောင်လာတဲ့မြန်မာနိုင်ငံသားတွေမကြာခဏဖမ်းမိနေတာဖြစ်ပြီးဂျိုဟိုးပြည်နယ်ထဲမှာလည်းဖမ်းမိနေတာပါပြီးခဲ့တဲ့ရက်တွေတုန်းကလည်းဂျိုဟိုးပြည်နယ်ကဈေးဝယ်ကုန်တိုက်တစ်ခုမှာမြန်မာတွေဖမ်းဆီးခံရတာရှိတယ်ဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကလည်းပြောပါတယ
်ကျွန်တော်တို့ဒီဘက်နောက်ပိုင်းမှာကျွန်တော်တို့ဒီချွေးကြောင်းမြန်မာတွေနည်းနည်းဥစ္စာပေါ့နော်အထောက်ထားမဲ့တွေလာလာတယ်များဒီဘက်ထဲမှာပေါ့ကျွန်တော်လည်းခါကြတော့ကဂျိုဟိုးဘက်ကအဝင်လာများတယ်ဘယ်သူကပြီးတော့လက်လက်ဖြစ်နေတဲ့ခါကြတော့လေပြီးတော့ဒီကေရတို့ဘာလို့လဲဆိုရင်တော့အဲ့ဘက်ကနည်းနည်းဥစ္စာပေါ့ချောင်းနဲ့ဒီဘက်တော့မရှိတာပေါ့အဲ့ကြောင့်တော်တော်များတဲ့ခါကြတော့ဒီမော်ရဲမှာလည်းပြောလို့ရောက်သွားတဲ့လူတွေကွာလာကြတာပဲများတယ်။များတော့ပြောပြအဲ့လိုမျိုးပြစ်မှတ်ထားပြီးတော့မှပြန်ကြည့်တဲ့အခါမှာလို့ဒါပြောကြတယ်
။မလေးရှားနိုင်ငံထဲကိုထိုင်းနဲ့ဇက်ကနေတဆင့်ရွှေပြောင်းလို့သမားတွေဝင်ရောက်တာတွေရှိသလိုရေလန်းကလည်းရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဝင်ရောက်တာတွေရှိနေပါတယ်။များသောအားဖြင့်နေဆက်လန်းတွေကနေဝင်လာတာများတယ်လို့လည်းဥတီယာမမောင်ကပြောပါတယ်
။အတော့အဓိကမလေးရှားကိုဝင်လို့ရတဲ့လမ်းကြောင်းကဒီနေဇက်ဒိတ်ဒီကနေတော့များသောအားဖြင့်လာကြတာများတာ哦နောက်ကျွန်တော်တို့တိရတလောက်ကတော့တချို့ကရေလန်းလာတာလည်းရှိတယ်ပေါ့နော်ဆိုတော့ဒီလန်ကာဝေဘက်ကနေလာတယ်လို့လည်းကျွန်တော်တို့အဲ့လိုမျိုးမျိုးတွေတော့ရှိတာပေါ့
အော်တိုဘာလာတလရဲမှာပဲမလေးရှားနိုင်ငံထဲကိုအထောက်ထားမဲ့ဝင်ရောက်လာတဲ့မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံသား160လောက်ဖမ်းမိတယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်တဲ့စီးရင်စရာတွေအရလည်းသိရပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELSET70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်ခဲ့ဘူးနော်
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။ VOA American တန်ရဲ2022ခုနှစ်အောက်တိုဘာလ28ရက်တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်
။ကျွန်တော်တော့သူတို့စီယုံနေတာသူတို့အတွက်ပဲဖြစ်နေတာအလုံးမဖြစ်ဘူးပေါ့။ပြည်သူနဲ့အတကွာပြည်သူထောက်ခံမှုရတယ်ဆိုတာလေးထည့်ရတော့ကောင်းတော့ပြည်သူပါဖို့လိုတယ်ဆိုတော့တာကြည့်ပဲအလုံးမဖြစ်ဘူးလို့ကျွန်တော
်ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်။ခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါမယ်။ဝါအဖွဲ့မိုင်းလာအဖွဲ့နဲ့ SSPP ရှမ်းအဖွဲ့ကကိုယ်စားလှယ်တွေနဲ့စစ်ကောင်စီတို့မကြသေးမီကနေပြီးတော့မှဆွေးနွေးကြပါတယ်။စင်အားတောင့်တင်းတဲ့ဝါဒေသကိုပြည်내ဖြစ်တတ်မှတ်ပေးဖို့စစ်ကောင်စီကမူအားဖြင့်သဘောတူပါတယ်။ဒါပေမဲ့လက်တွေမှာထင်ထားတာထက်ပိုခက်ခဲနိုင်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
အနာသိမ့်ပြီးနောက်ပိုင်းကိုဗစ်ရောဂါတတိယလှိုင်းဖြစ်လို့မြန်မာတပြည်လုံးမှာသေဆုံးသူတွေများပြားနေချိန်မှာဝဒေသမှာနေထိုင်သူအားလုံးနီးပါးကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။တရုတ်ရဲ့အခုအညီကြောင့်ဒေသတစ်ခုလုံးမှာကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ပါတယ်။ပြည်내ဖြစ်ကျင်တဲ့ဝဒေသကိုတရုတ်ပြည်내လို့တောင်းခေါ်လို့ရှိပါတယ်။စစ်ကောင်စီနဲ့ပြည်ပခန့်မဖြစ်အောင်နေပြီးတရုတ်နဲ့ရင်းနှီးတာဟာဝဒေသရဲ့အလှကျဲဖြစ်ပါတယ်ဝဒေသရဲ့ဒုတိယဘာသာစကားဟာတရုတ်စကားဖြစ်ပြီးသုံးစွဲတဲ့ငွေကြေးဟာတရုတ်ယွမ်ငွေဖြစ်ပါတယ်ဝတရုတ်ကုန်သွယ်ရေးဟာနှစ်စဉ်ဒေါ်လာ10,000ကျော်ရှိတယ်လို့ခန့်မှန်းပါတယ်ဒါကြောင့်တရုတ်ကိုမိခိုပြီးရက်တည်ရဲ့ဒေသဖြစ်နေပါတယ်2008အခြေခံဥပဒေအရဝကိုပိုင်အုပ်ချုပ်ရေးတိုင်းမှာဟိုပန်မိုင်းမော်ပန်းဝိုင်နာပမမနဲ့ပန်းဆန်းဆိုတဲ့မြို့နယ်6ခုရှိပါလေအနောက်ဘက်မှာတန်လွင်မြစ်ရှိပြီးအရှေ့ပိုင်းဟာယူနန်နဲ့နယ်နိမိတ်ချင်းဆက်နေပါလေဝမြောက်ပိုင်းအဖြစ်လူသိများပြီးပန်းဆန်းကိုဗဟုပြုပါတယ်ရှမ်းပြည်တောင်ပိုင်းမန်းဆက်ခရိုင်မှာလည်းဝတွေရှိပါတယ်မန်းဆက်ရဲ့အရှေ့အနောက်တောင်ကထိုင်းနယ်ဇက်ဒေသမှာဝတွေနေထိုင်ကြပါတယ်
မိုင်းဆက်ခရင်ကဝါဒေသကိုဝါတောင်ပိုင်းလို့သတ်မှတ်ကြပါတယ်။ဘေးမီရင်ခွန်စာရဲ့တပ်ကိုတိုက်ခိုက်ဖို့အတွက်1990ပြည့်လွန်ကာလတွေမှာဝါတပ်ဖွဲ့အချို့ကိုနဝဒစစ်အစိုးရကမိုင်းဆက်ခရင်ထဲဝင်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်ဝါတောင်ပိုင်းကို1-1စစ်ဒေသလို့ဝါတပ်ဖွဲ့ကသတ်မှတ်ထားပါတယ်။မြို့နယ်6ခုနဲ့လူဦးရေ3,000ကျော်ရှိပါတယ်။ဒါပေမဲ့ဝါတောင်ပိုင်းမြို့နယ်6ခုဟာဝါမြောက်ပိုင်းလို့တတိတခြားတည်ရှိနေတာမဟုတ်ပဲအချားလက်နဲ့ကင်တက်တွေနဲ့နီးကပ်စွာတရှိနေတာဖြစ်ပါတယ်။မိုင်းဆက်နဲ့မိုင်းတုံမြို့နယ်တွေမှာစစ်ကောင်စီတပ်၊နေကြားစောက်တပ်၊ရှမ်းပြည်ပြန်လည်ထူထောင်ရေး RCSS တပ်တွေလည်းစခန်းချထားပါတယ်။ RCSS လွိုက်တန်းလျံဌာနချုပ်နဲ့သူတို့ရဲ့ထိန်းချုပ်နယ်မြေဟာ1-1ဝါစစ်ဒေသရဲ့အနောက်ဘက်မှာနီးကပ်စွာတရှိနေပါတယ
်။2008အခြေခံဥပဒေမှာဝါမြောက်ပိုင်းခရိုင်တွေဖြစ်တဲ့ဟိုပန်နဲ့မြမန်းကိုသာဝါကိုပိုင်အုပ်ချုပ်ရေးတိုင်းအဖြစ်တမ်ပတ်ထားပြီးဝါတောင်ပိုင်းဒေသ181စစ်ဒေသကိုအခြေခံဥပဒေမှာဖော်ပြထားတာမဟုတ်ပါဘူးဝါနယ်မြေကိုပြည်내အဆင့်ပေးဖို့မူအားဖြင့်စစ်ကောင်စီကသဘောတူလိုက်တယ်ဆိုတဲ့သတင်းမှာစဉ်းစားစရာပဟေရီတွေပါဝင်နေတာတွေ့ရပါတယ်ဝါတွေတောင်းဆိုတဲ့ပြည်내ထဲမှာ181စစ်ဒေသပါဝင်သလားဆိုတာမသိရသေးပါဘူးအခြေခံဥပဒေကိုပြင်ဆင်ပြီးပြည်내ပေးမဲ့စိတ်ကူးစိတ်တမ်းမှာဝမြောက်ပိုင်းနယ်မြေသာအကျုံးဝင်တာမှုဝတောင်ပိုင်းဒေသကိုပြည်내တဲ့ထည့်သွင်းမလားဆိုတာ စဉ်းစားစရာဖြစ်တာပါတယ
်2008အခြေခံဥပဒေစာမျက်နှာ16ပုံမှန်53မှာပြည်နယ်နဲ့တိုင်းရဲ့နေနမိတ်ပြင်ဆင်သတ်မှတ်တဲ့ကိစ္စကိုဖော်ပြပါတယ်နေနမိတ်ပြင်ဆင်မှုအကြောင်းရင်းပေါ်လာရင်၎င်းနေနမိတ်အတွင်းနေထိုင်တဲ့ဆန္ဒမဲပေးပိုင်ဝင်ရှိသူတွေရဲ့သဘောထားကိုဥစွာပထမရယူရမယ်လို့ဆိုထားပါတယ်ထက်ဝက်ကျော်ထောက်ခံမဲမရခဲ့ရင်နေနမိတ်ပြင်ဆင်မှုမလုပ်ရဘူးလို့ဆိုပါတယ်ထက်ဝက်ကျော်ကထောက်ခံခဲ့ရင်သက်ဆိုင်ရာကိုယ်စားလှယ်တွေရဲ့ဆန္ဒကိုရယူရပါလိမ့်မယ်ကိုယ်စားလှယ်၄ပုံ၃ပုံထက်ပိုပြီးထောက်ခံရင်နေနမိတ်ကိုတမရကပြင်ဆင်သတ်မှတ်ပေးရမယ်လို့ဆိုထားပါတယ်တိုင်းဒေသကြီးပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသစရတီရဲ့နေနမိတ်ပြင်ဆင်ရေးသို့မဟုတ်အမည်ပြောင်းလဲကိစ္စပေါ်လာရင်သက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတထံတင်ပြပြီးသမ္မတလိုအပ်သလိုဆောင်ရွက်ပေးရမယ်လို့ပုံမှန်54ကဆိုပါတယ
်ဝမြောက်ပိုင်းနယ်မြေရဲ့အင်ဒီဂျင် NDAA မိုင်းလားအဖွဲ့ကတော့သူတို့ရဲ့အထူးဒေသ၄ကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးဖို့ရှစ်ကောင်စီကိုပြောခဲ့ကြောင်းအော်တိုဝါလာ၁ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်မိုင်းလာရဲ့လိုအပ်ချက်ဟာလေအချိန်ခံဥပဒေကိုပြင်ဆင်ရမယ့်ကိစ္စဖြစ်ပါတယ်တကယ်တော့ဝါနဲ့မိုင်းလာမှာကိုပိုင်အုပ်ချုပ်ရေးနဲ့ကိုပိုင်တရားစီရင်ရေးစနစ်တွေကျဉ်သုံးနေတာမို့လက်တွေမှာပြည်နယ်အဆင့်ရောက်နေပြီလို့သုံးသပ်ကြပါတယ်ဒါပေမဲ့ဥပဒေကြောင်းအရသွားနိုင်မှုအဆင့်တွေအများကြီးရှိနေသေးတာတွေ့ရပါတယ်ရှမ်းပြည်တိုးတက်ရေးတပ်ဖွဲ့ SSPP ဒုဥက္ကဋ္ဌစောက်ခွန်ဆိုင်ကတော့အမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ကိုဖွဲ့စည်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးအတွက်စစ်ကောင်စီကိုတင်ပြခဲ့ကြောင်းသိရပါတယ်စစ်ကောင်စီကလည်းဖြစ်တင်ဖြစ်တိုက်တဲ့ဖက်ဒရယ်အခွင့်အရေးကိုပေးရမယ်လို့ဆိုပါတယ်အကြတီးဖြစ်နေတဲ့စစ်ကောင်စီဟာစစ်အင်အားကြီးတိုင်းရင်းသားတပ်ဖွဲ့၃ဖွဲ့ကိုခေါ်ယူတွေ့ဆုံပြီးလွတ်လွတ်လပ်လပ်ရင်းဖွင့်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်လက်တွေ့ဖြစ်နိုင်တဲ့အလားအလာရှိလာမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ဘူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ချက်မှရေးအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာလက်ရှိ COVID-19 လိုင်းတဖြည်းဖြည်းပြန့်ကျလာပုံရနေချိန် COVID ဖြစ်ပြီးသူတွေနောက်ဆက်တွဲဆက်သတိပြုစရာတွေရှိပေမဲ့ပြင်းထန်မှုတော့နည်းလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးနယူးယောက်မြို့ Wilcox Heights ဆေးရုံကညွှန်ကြားရေးမှူး COVID လူနာတွေကိုဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထုကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းမေးမြန်းထားပါတယ်ရှင်
โอเคดร.เสียแท้ครับเราพวกเราอยู่เมียนมาနိုင်ငံမှာโควิดไลน์ติดပေါ့เนาะပြန်ကျလာပုံရတဲ့အချိန်မှာဒီโควิดဖြစ်ပြီးနောက်ဆက်တွဲဆက်ပြီးတော့သတိပြုဆရာတွေကိုအဓိကဆွေးနွေးမှာမို့ဆရာရေနိုင်ငံတကာတွေ့ကြုံနေရနောက်ဆုံးအဓိကတွေ့ထားတာတွေကနေစပြီးတော့ရှင်းပြပေးပါလား
ကျွန်တော်လုံးလုံးဆေးရတော့ပေါ့လေကျွန်တော်တို့အရင်တော့နည်းနည်းကြောက်ကြရပြ Post Covid Syndrome တွေပါဆိုပြီးတော့လေဒီလိုမျိုးနုံနေနေဟို energy မရှိဘူးပေါ့เนาะခွန်အားတွေမရှိဘူးအလုံးလုံးချင်တဲ့စိတ်တွေမရှိလာဘူးပေါ့လေနောက်တစ်ခုကတော့တခြားသောယောဂါတွေဖြစ်လာကြတယ်ပေါ့လေဒါပေမဲ့လည်းအခုလက်ရှိကျွန်တော်တို့တော်တော်များများတွေ့လာတဲ့အပိုင်းအရတော့ဒါတွေကမပြောပလောက်တဲ့အနေအထားတစ်ခုပဲရှိပါတယ်အစအတော့နောက်တစ်ခုကျွန်တော်တို့ကြောက်ကြတယ်ပေါ့เนาะလမ်းစီမှာထာဝရအညိုမဲတွေဆွဲသွားမလားပေါ့เนาะလမ်းအထဲထဲမှာပေါ့လေအမရွတ်တွေပေါ့ဒီလိုမျိုးတွေချက်ရင်ခဲ့ပြီးတော့ကောင်းကောင်းအလုံးမလုံးနိုင်တဲ့အပိုင်းတွေမျိုးရှိမလားပေါ့လေဆိုတော့ဒါတွေကတော့စိုးရိမ်မှုအပိုင်းတွေတော့ရှိတယ်ဗျဒါပေမဲ့လည်းအခုကျွန်တော်တို့ဖြစ်လာပြီးတဲ့2020ပေါ့နော်အခုဆိုရင်2022ထဲကိုရောက်လာပြီခုံတော်ခုံတော်မဲ့အချိန်ထိကတော့တိတိတတ်တာကြီးတော့ကျွန်တော်မတွေ့ကြဘူးပေါ့လေကျွန်တော်တို့အခုနယူးယောက်လိုဒေတာမှာဒါတော်တော်ကြီးကိုထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့နေရာပေါ့နော်ဆိုတော့ဒီ post covid ပို့ဖြစ်လာပြီးတော့အသက်ရှင်လာခဲ့တဲ့လူတွေမှာဟိုအောက်ဆီဂျင်နဲ့နေရတဲ့လူတွေရှိလားဆိုတော့မရှိတဲ့လောက်တော်တော်လေးတော့ရှားပါတယ်။ဟိုအောက်ဆီဂျင်နဲ့ကျွန်တော်ဆေးရုံကနေပြန်ဆင်းသွားတဲ့လူတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းကျတော့ပို့ပြီးတော့နားလေလာတဲ့ခါကျတော့ကျွန်တော်တို့ဒီဆေးတွေနဲ့ပေါ့နော်ဆေးဆိုတာလေထူထူဆေးမဟုတ်ပါဘူးကျွန်တော်တို့ကဒီပရနဇုန်းကိုဟာမျိုးပေါ့နော်စတီရိုက်ပဲပေါ့နော်။ဒါနဲ့ကျွန်တော်တို့ကုလိုက်တဲ့အခါမှာတော်တော်များများဒီအောက်ဆီဂျင်မလူပဲနဲ့ကျွန်တော်တို့ဆေးရုံကနေတခြားလုပ်လို့ရနိုင်တဲ့အပိုင်းလေးတွေ့ရပါတယ်ပေါ့လေ
။ဟုတ်ကဲ့ဆရာ နောက်ရောဒီကိုဗစ်ဖြစ်ပြီးတခြားနောက်ဆက်တွဲလက္ခဏာတွေအနေထားရော
ချောင်းဆိုးတာပေါ့နော်ဒါတွေလည်းကျွန်တော်တို့ရှိပါတယ်ဟိုဖြစ်ဖြစ်ပြီးချင်းလေလာပိုင်းနောက်တော့ချောင်းဆိုးတယ်တခါတလေကြတော့ဒီအသက်ရှူမဝဘူးလို့မျိုးဖြစ်တယ်ဒါပေမဲ့လည်းကျွန်တော်တို့ဆေးဆိုတာလည်းခက်ခက်ခဲခဲဆေးမဟုတ်ပါဘူးပုံမှန်သုံးနေကြဆေးတွေနဲ့ပဲဒါမျိုးဖြစ်လာတဲ့ဟာတွေကိုကျွန်တော်တို့ထိန်းနိုင်တယ်ပေါ့နော်တချို့လူတွေမှာစီဂျိုပေါ့လေဒါကတော့တော်တော်လေးကိုကျွန်တော်တို့တွေးခဲ့တဲ့အပိုင်းလေးတော့ရှိပါတယ်ဒါပေမဲ့လည်းပြောရတာခဲ့တဲ့ဘက်ကတော့စီဂျိုကငိုရေကရှိနေပြီသားလားဒီကိုဗစ်ဖြစ်လာတော့မှစီဂျိုနဲ့အတူတူပေါ်ပြီးတော့ထွက်လာသလားပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ post covid syndrome ဆိုတဲ့ဟာတော့ငုံငင်းတဲ့တစ်နှစ်လောက်တုန်းကတော့တော်တော်လေးတော့အပျော်များကြတယ်ပေါ့နော်ဆရာဝန်လောကထဲမှာလည်းတော်တော်စကားပြောကြတယ်ဒါပေမဲ့အခုချိန်မှာတော့တော်တော်လေးကိုနေသွားပါတယ်ကျွန်တော်တို့ post covid syndrome clinic တွေဆိုပြီးတော့တကယ်အကြီးဆုံးဆေးရုံတွေမှာဖွင့်နေတာတွေအခုဆိုရင်တော်တော်များများအကုန်လုံးပြန်ပြီးတော့ပိတ်လိုက်ကြပြီပေါ့လေဆိုတော့မဖြစ်ဘူးဆိုတာတော့မဟုတ်ပါဘူးဒါပေမဲ့လည်းနှစ်ပေါင်းကြာရှည်စွာအနာရွတ်အမရွတ်တွေကြာရင်ခေတာတို့အောက်ဆီဂျင်ကိုမှီခိုးပြီးနေရတယ်ဆိုတော့ဒီလိုအပိုင်းနေရာတော့တော်တော်လေးတော့နည်းတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဩစတြေးလျမှာတော့ဆရာကြီးကိုဗစ်ဖြစ်တာကသူလည်းအခုကြာလာတယ်ပေါ့နော်ဒါပေမဲ့နောက်ဆက်တွဲအနေနဲ့ဒီကိုဗစ်ဖြစ်ခဲ့ဘူးတဲ့သူသုံးပုံတစ်ပုံလောက်မှာပေါ့နော်အခုဆရာပြောတဲ့ဒီနှုံးတာနဲ့ချောင်းဆိုးတာအပြင်နှလုံးခုန်မြန်တာတို့ဒီအရိုးစစ်ကြွက်သားတွေကြိုက်ကြနဲ့အိပ်မရတာတွေပါနောက်လေးဘက်ကြော်ကြအထိပေါ့နော်တွေ့ထားတယ်လို့ဩစတြေးလျမြို့သားတက္ကသိုလ်ရဲ့ဒီလလယ်မှာထုတ်တဲ့သုတေသနထုတ်ပြန်ချက်မှာတွေ့ရပါတယ်ဆရာအဲ့လိုဟာမျိုးတွေရောအမေရိကန်မှာဘယ်လိုအနေထားရှိခဲ့လဲဆရာ
အခုဒီ US အနေထားတစ်ခုကိုကျွန်တော်ပြောပြခြင်းနဲ့ဆိုလို့ရှိရင်တော့ဒီနယူးယောက်မှာတော်တော်လေးစိုးခဲ့တယ်အခုနောက်ပိုင်းဆိုလို့ရှိရင်ဟိုရှိကြပါတယ်တော်တော်များများလည်းပြန်ဖြစ်ကြတယ်လေဒါပေမဲ့ဒီဩစတြေးလျမှာဖြစ်နေတဲ့ symptom နဲ့ဒီဘက်မှာဖြစ်လာဆိုတော့မတူကြဘူးဆိုတော့ strain မတူဘူးလားပေါ့နော်တကယ်ဘယ်အကောင်ဖြစ်သွားတယ်လဲဆိုတော့ဒါကလည်းလောကသိက်ခဲ့တယ်ကိုယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့တူကဆစ်လို့ရတဲ့ test တွေမှာလည်းမပါဘူးလေဆိုတော့ကျွန်တော်ပြောချင်တဲ့သဘောကတော့လေဒီ covid ရဲ့ symptom တွေလက္ခဏာပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကိုပြန်ပြီးတော့အခုချိန်မှာကြီးလိုက်လို့ရှိရင်တော့အကုန်လုံးဒီဆေးကိုကာဝယ်ဆေးကိုမထိုးထားတဲ့လူတွေမှာအများစုဖြစ်တယ်ဒုတိယတစ်ခုကတော့ဆေးကိုတစ်လုံးဖြစ်ဖြစ်နှလုံးဖြစ်ဖြစ်ပေါ့နော်ဒီလောက်လောက်ပဲထိုးထားတဲ့လူတွေမှာဖြစ်တယ်။ကျွန်တော်ပြောချင်တယ်ကဘယ်ကောင်ကိုဆေးမဆိုးပါနော်။ဟိုရှိတဲ့ကောင်ကိုဆေးကိုကျွန်တော်တို့အနေနဲ့ထိုးရပါလိမ့်မယ်။ဆိုတော့ဥမာထားပါတော့နော်။ကျွန်တော်တို့အခုလက်ရှိနေထားရဆိုလို့ရှိရင်ကောင်ကိုဆေးထိုးထားပြီးတဲ့လူတွေမှာဒါလိုမျိုး post covid ကြောင့်ဖြစ်တဲ့ symptom တို့ covid ရလိုက်ခင်မှာလက္ခဏာဆိုးဆိုးဝါးဖြစ်တဲ့ဟာတွေကမရှိတဲ့လောက်ကိုစော်တော်လေးကိုနည်းပါတယ်။ဆေးရုံကိုလာပြီးတက်ရတဲ့အပေါင်းတွေလည်းတော်တော်လေးကိုနည်းပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုကာကွယ်ဆေးပြင်ပေါ့နော်နောက်ဒီတစ်ခေါက်အထောက်ကူပြုခဲ့တာရောရှိသေးလားဆရာ
ဒီကိုဗစ်ဖြစ်တဲ့အချိန်မှာအခုကတော့ဆေးတွေပေါ်လာတယ်ပေါ့နော်ပါးစပ်ကနေတောက်လို့ရတဲ့ဆေးတွေပေါ်လာတယ်ပမာပြမာလည်းတုံးတဲ့လူတွေတုံးကြပါတယ်ပိုက်ဆိုဗစ်ဆိုပြီးတော့တမျိုးရှိတယ်နောက်တစ်ခုကတော့ပမာပြတော့မွန်နျူပရီဗီယားဆိုတာတစ်လုံးရှိပါတယ်ဒီလိုဆေးတွေပေါ်လာတယ်ကာကွယ်ဆေးတွေပေါ်လာတယ်ဒါတွေကဒီ post covid syndrome မှာတော်တော်လေးကို affected ဖြစ်မယ်လို့ထင်ပါတယ်ဒါမျိုးမဖြစ်လာအောင်ကာကွယ်တဲ့အနေအထားတစ်ခုမှရှိမယ်လို့ထင်ပါတယ်။နောက်အရေးကြီးဆုံးတစ်ချက်ကတော့ကာကွယ်ဆေးကိုဖြစ်နိုင်တဲ့ကာကွယ်ဆေးကိုထိုးပါ။ဟိုလူများနိုင်ငံမှာဓာတ်ရီထိုးလို့ရတော့ငါတို့လည်းလိုက်ထိုးရမယ်ဆိုတဲ့အပိုင်းကိုနည်းနည်းလေးတော့ရှောင်လို့ပြောပါလို့ဆိုကိုမမရနိုင်တဲ့အတိုင်းတကွာအခုရှိပါတယ်။ဘာလို့လဲဆိုတော့အခုဆိုရင် bivalent ပေါ့နော်ဒီနိုင်ငံမှာ available ဖြစ်ပါတယ် BA4 BA5 တို့ပေါ့နော် bivalent ဒီ bivalent ကဘယ်နိုင်ငံမှာမှအခုချိန်မှာတော်တော်လေးကိုရှာပါတယ်မရနိုင်ပါဘူ
း။ဟုတ်ကဲ့ဆရာအဲ့တော့ဒီ bivalent နောက်ဆုံးပေါ်ကာကွယ်ဆေးလို့ပြောရမှာပေါ့နော်ဆရာရဲ့ဒီကိုပိုင်အတွေ့အကြုံရောအဲ့ဒီပုံမှာဘယ်လိုရှိထားလဲဆရာ
။ဆိုတော့ဒီ bivalent ထိုးထားလို့ရောဒေချာပေါ့ကာကွယ်နိုင်လားဆိုဘယ်ဒီဆေးထိုးတို့ကမကာကွယ်နိုင်တာလေ။ဥမာတချို့တော့ကျွန်တော်ဒီနေ့မနေ့ဆိုရင်ဆရာဝန်တယောက်မိရင်က bivalent ထိုးရမလားဆိုကျွန်တော်မိရင်တော့ကျွန်တော်ကတော့ထိုးစီခြင်းလေ။ဘာလို့လဲဆိုတော့ဒီထိုးထားခြင်းအားဖြင့်ဆိုလို့ရှိရင်ယောဂလက္ခဏာရခဲ့လို့ရှိရင်အများကြီးတက်တာလေ။ယောဂဖြစ်တဲ့ရက်လည်းတက်တာပါလေ။ပြန်ကောင်းတဲ့ရက်လည်းမြန်နေ။နောက်ဆုံးတစ်ချက်ကတော့ဒီလိုမျိုး post covid လို့ဟာမျိုးမှာဖြစ်တဲ့ symptom တွေကမရှိတဲ့လောက်ကိုနေဝါမယ်ပေါ့။ဒါကြောင့်မလို့ covid ဆိုတဲ့ပိုးကြီးကိုကျွန်တော်ကဘာဘွားနေတော့နှင်ထုတ်လို့တော့မရဘူး။ဒီ virus နဲ့အတူတူပဲအတူရှင်တွဲပြီးတော့နေရမယ်ပေါ့လေ။ဆိုတော့သဘောကတော့ဖြစ်တာကတော့ဖြစ်နေမှာပဲ။တမျိုးပြီးတမျိုးလဲတကောင်ပြီးတော့ဖြစ်လာမှာပဲထုံနည်းသူစွာပဲလူသားတွေဘက်ကလည်းတက်နိုင်တဲ့ကာကွယ်ဆေးတွေကိုတမျိုးပြီးတမျိုးတော့ထပ်ထွက်လာမှာပေါ့ဆိုတော့နောက်နှစ်မှာလည်းကျွန်တော်နောက်ထပ်တမျိုးထပ်ထိုးအောင်ပါဆိုထိုးခြင်းနဲ့ထိုးအောင်မြင်ပေါ့နော်နှစ်တိုင်းနဲ့ထိုးခြင်းနဲ့ထိုးနေရမယ်ဖလူဗိုက်ဆင်းထိုးနေတယ်လို့ပြောလဲပေါ့လေကျွန်တော်တို့ဖလူဆိုတဲ့ဗိုင်းရပ်ဆိုကဘာဝါနေမဖြောက်ဖျက်နိုင်သေးသေးပြီးကိုဗစ်ဆိုတာလည်းကဘာဝါနေကျွန်တော်တို့ဖောက်ဖျက်လို့တော့ရတော့မှာတော့မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝင်မဲ့ဖက်စင်စီစဉ်တင်ဆက်တဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ပြပေးပါမယ်။နေဆက်ဒေသတိုင်းရင်သားသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြပေးနေတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအာမီပါ။နေဆက်ဒေသတိုင်းသားသတင်းတော်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်မူဆယ်မြို့နယ်ထဲမှာတော့စစ်တပ်နဲ့ KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကြီးကျခဲ့တဲ့အတွက်အမျိုးသမီးနှစ်ယောက်နဲ့အမျိုးသားတစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ဖကန်ခိုင်အနန့်ပါမှာလုတဲ့ဂီတဖြိုကြီးပွဲကိုလေရင်နဲ့ဘုံကျဲခဲ့တာဟာစစ်ရာဇဝတ်မှုကိုကျူးလွန်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဖားကန့်ခရိုင်အနံပါဆိုတဲ့နေရာမှာကျင်းပတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်ခြင်း62နှစ်ပြည့်အကြိုနေ့ဂီတပွဲတော်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပစ်ခတ်ပြီးတဲ့နောက်ထိခိုက်ဒဏ်ရာရရှိသူတွေကိုစေကုသခွင့်မပေးဘဲလမ်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်။ဂီတပွဲတော်ကျင်းပချိန်အခုလ23ရက်နေ့ကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်ပြည်သူတွေအပါအဝင် KIO KIA ကတာဝန်ရှိသူတွေ60ကျော်တိတ်ဆုံးတရားနီးပါးကအသက်အန္တရာယ်စိုးရိမ်နေရပေမဲ့စစ်တပ်ကအော်တိုဘာလ26ရက်နေ့အထိလမ်းတွေကိုပိတ်ထားခဲ့တဲ့အတွက်တေဆုံးမှုတွေထပ်တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့ကံစည်ကြိုးတရာဂိတ်ကနေတေဆုံးခဲ့သူတွေရဲ့ရုပ်အလောင်းနဲ့ဒဏ်ရာရသူတွေကိုတည်ယူခွင့်မပေးဘဲဖြတ်တန်းခွင့်ကိုပိတ်ထားတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့တွင်တိုက်ပွဲအရှိန်ဟုန်မြင့်လာနိုင်တဲ့အတွက်မြောက်ရီကော့ကရိတ်အာရှလမ်းကိုအသုံးပြုသွားလာနေတဲ့ပြည်သူတွေအနေနဲ့ခွင့်ပြုချက်မရှိဘဲသွားလာတာတွေမလုပ်ဘူးကော်တိုးလီတပ်မတော်စစ်ဦးစီးချုပ်စောနယ်တန်းမြကတရီပေးစာထုတ်ပြန်လိုက်ပါတယ်အောက်တိုဘာလ26ရက်နေ့ရက်စွဲနဲ့တရီပေးစာမထုတ်ခင်ရှိရမှာတော့မြဝတီကော့ကရိတ်အာရှလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တို့အကြားပစ်ခတ်မှုဖြစ်ပွားခဲ့ပြီးအာရှလမ်းပေါ်မှာတွာလာနေတဲ့ရင်နှစည်းမီးရှို့ခံထားရတယ်လို့ခရီးသွားတွေကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ21ရက်နေ့ကကော့ကရိတ်မြို့တွင်ပစ်ခတ်မှုဖြစ်ပြီးနောက်စစ်တပ်ဘက်ကမြို့တွင်ရက်ွက်တချို့နဲ့အနီးအနားရွာတွေကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တဲ့အပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မြို့ပေါ်ကအရက်သား3ယောက်သေဆုံးပြီးလူနေအိမ်တွေလည်းထိခိုက်ပျက်စီး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဝမ်ကတ်ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားအောက်တိုဘာလ25ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကျတဲ့အတွက်အသက်30အရွယ်အမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်နဲ့အသက်50အရွယ်အမျိုးသမီးတစ်ယောက်တို့ကြီးစားထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ဝမ်ကတ်ရွာထဲမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတစ်လုံးရှိနေတာကြောင့်ရွာသားတွေစိုးရိမ်နေကြပါတယ်။အောက်တိုဘာလ24ရက်နေ့မွန်းလွဲပိုင်းကစစ်ကောင်စီတပ်ဖွဲ့တိုက်ရင်အမှတ်395နဲ့ကိုကန့်တပ်ဖွဲ့ MNDAA တိုက်ရင်9ဒုံညာ5တို့အကြားဝမ်ကောင်းရွာအနီးဟိုဝါတောင်ပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ
မွန်ပြည်နယ်တထုံမြို့နယ်ကမာဆိုင်ကြီးရွာအနီးရန်ကုန်မော်လမြိုင်ကာလာမပေါ်မှာခရီးသည်တင်မှန်လို့ယင်တစီပစ်ခတ်ခံရပြီးခရီးသည်တယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အောက်တိုဘာ24ရက်နေ့ည8နာရီခွဲအချိန်ထက်ရန်ကုန်ဘက်ကနေမော်လမြိုင်ဘက်ကိုမောင်းနှင်လာတဲ့ရွှေဝဲမင်းခရီးသည်တင်မှန်လို့ယင်ဟာတထုံမြို့နယ်ကမာဆိုင်ကြီးရွာနားမှာပစ်ခတ်ခံရတာဖြစ်ပါတယ်ခရီးသည်တင်မှန်လို့ယင်ပစ်ခတ်ခံရမှုကြောင့်ခရီးသည်အမျိုးသားတယောက်ပေါင်ရင်းမှထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်ဒီပစ်ခတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးပစ်ခတ်တဲ့အဖွဲ့ကိုတော့တရားအတည်ပြုနိုင်ခြင်းမရှိသေးပါဘူး
ချင်းပြည်နယ်ဟာခါမြို့နဲ့ထန်တလန်မြို့အကြားစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့
တိုက်ပွဲအတွင်းစစ်ကောင်စီတပ်သား25ယောက်ထပ်မံတေဆုံးမှုရှိခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကပြောပါတယ်။ချင်းအမျိုးသားတပ်မတော် CNA ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်တပ်တို့ဟာအော်တိုဘာလ23ရက်နေ့ကစလို့ဟာခါမြို့တွင်းအပါအဝင်မြို့အနီးနဲ့တီရာကျေးရွာအနီးတို့မှာတိုက်ပွဲဖြစ်ပွားနေကြတယ်လို့ချင်းအမျိုးသားတပ်ဦး CNF ကအော်တိုဘာလ19ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထန်တလန်မြို့ဘက်ကနေစစ်ကူလာတဲ့စစ်ကောင်စီတပ်သားအင်အား40ကိုလည်းချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကကြားညက်တိုက်ခိုက်ခဲ့ရမှာအထင်အားခဲ့ကြောင်းနဲ့CNA တပ်သား3ယောက် CDF ဟာခါရဲဘော်တယောက်သူတိဆုံးခဲ့တယ်လို့ CNF ဘက်ကဆိုပါတယ်
။ဘင်္ဂလားပင်လယ်အော်မှာအခုရက်ပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့စီထရန်မုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ရဲ့မြို့နယ်တချို့ကလယ်တွေမှာစားငံ့ရေလွှမ်းမိုးပြီးစပါးတွေလည်းအများအပြားပျက်စီးခဲ့တယ်လို့လယ်သမားတွေကပြောပါတယ်။ယတိတောင်မြို့နယ် CTP အုပ်စုကလေအေက1800လောက်မှာစားငံ့ရေဝင်ပြီးနှိမ့်မြုပ်ခဲ့တဲ့အတွက်စပါးတွေပျက်စီးသွားတယ်လို့ကုန်းမြင့်ပိုင်းကလယ်တွေမှာလည်းလေပြင်းတိုက်ခတ်မှုကြောင့်စပါးပင်တွေပျက်စီးသွားပါတယ်။မြောက်ဦးမှာတော့စပါးတွေဖူးနေတဲ့အချိန်မှာလေပြင်းကြောင့်စပါးခင်းပျက်စီးသွားပြီးစပားအထွတ်နှုံကျဆင်းနိုင်တယ်လို့လည်းလက်သမားတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါကချင်ပြည်နယ်ဖကန့်ခရိုင်အနံပါမှာကျင်းပနေတဲ့ဂီတဖြိုပြပွဲတစ်ခုကိုတော့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ကချင်ပြည်သူတွေကချင်အမှုပညာသည်တွေနဲ့ KIO KIA ရဲ့တာဝန်ရှိသူတွေအယောက်60ကျော်သေဆုံးခဲ့ပါတယ်စစ်ကောင်စီရဲ့ဒီလုပ်ရက်ကစစ်ရဆွေးမှုကိုကျူးလွန်တာဖြစ်တယ်လို့လည်း KIA ကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမိကနေတင်ဆက်ထားပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်ခြင်း62နှစ်ပြည့်အခမ်းအနားလုပ်ဖို့ကချင်ပြည်သူတွေကချင်အမှုပညာရှင်တွေနဲ့ KIO တာဝန်ရှိသူတွေစုရုံရောက်ရှိနေတဲ့ဖခန်မြို့နယ်အတွင်းကအနက်ပါဆိုတဲ့နေရာကိုစစ်ကောင်စီကလေရင်3စီးနဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုမျိုးထိခိုက်သေးဆုံးမှုတွေရှိခဲ့တာလို့ဒေသခံအမျိုးသမီးတယောက်ကပြောပါတယ်
အနံပါလို့ခေါ်တယ်ညာအဲ့မှာလောက်တာသိချွေပါရပါဘောနော်အဲ့မှာအော်ရလီတို့အဲတခြားမင်းကလေးဆိုရောပါဘောနော်အဲ့မှာနှစ်ကျေရွာရတဲ့အဲသုံးလုံးကြတော့အဲ့မှာတွေးထောင်းတော့စီးရလို့ပြောပါ PND အဲလုံးခင်းကောင်မလေးရောဘန်းကင်ဖို့တွားအောင်မအဲ့ပါသွားတယ်89လောက်ပဲရှိတယ်ကောင်မလေးဘောနော်အဲ့မှာသုံးလုံးတော့မှတစ်ခါချာဆိုအုံနေညာမှာဆိုတော့တေးရလို့တော်များတယ်ပြော
ဒီဖြစ်စဉ်အတွင်းမှာတိတ်ဆုံးသူ62ယောက်ထိခိုက်ဒဏ်ရာရရှိသူ62ယောက်ရှိတယ်လို့ KIO ကပြောဆိုထားပေမဲ့တိတ်ဆုံးသူတွေထပ်တိုးနေတယ်လို့လည်းကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။အော်တိုဘာလ28ရက်နေ့အထိစစ်တပ်ကလမ်းတွေကိုပိတ်ထားတဲ့အတွက်ထိခိုက်ဒဏ်ရာရရှိထားတဲ့သူတွေကိုရှိနေတဲ့ဆေးတွေနဲ့ပဲကုသပေးနေရတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ်။
နော်အပြင်ကလူတွေလည်းအဲ့ဒီမှာတော်လာခုလည်းအကုန်လုံးကတော့ဒီစစ်ကောင်စီဘက်ကနဲ့ပိတ်ထားတာကြားသိရပါတယ်ဟိုဂိတ်ကီပါတွေမှလည်းလူအဆစ်ဆေးပြီးမှတော်တော်လေးဒီခက်ခဲကြုံနေတဲ့အချိန်ကာလဖြစ်ပါတယ်ဒီလူမဆန်တဲ့လုံရလို့ပဲပြောမှာပေါ့တို့တို့ပြည်သူလူထုနဲ့အတူတူစုဝေးနေတာဟာလည်းတို့လည်းဒီလေးအသားနဲ့လုပ်တယ်ဆိုတော့ဒါစစ်ကြဆုံးလုံးမြောက်တယ်လို့လည်းပြောဆိုလို့ရမှာပေါ့
စစ်ကောင်စီရဲ့ဒီလုပ်ရက်ကစစ်ရာဇဝမှုကိုကျူးလွန်တာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။စစ်ပွဲဖြစ်နေတာလည်းမဟုတ်တိုက်ပွဲဖြစ်နေတဲ့အခြေအနေလည်းမဟုတ်ဘူး။သူတို့ဒေသမှာသူတို့အခမ်းအနားတည်းကျင်းပနေတဲ့အခါမှာဒီလိုအခြေအနေမျိုးမှာပုံကျဲတယ်ဆိုတာမလုပ်တဲ့မလုပ်ကောင်းတဲ့စစ်ရာဇဝမှုပြအဖြစ်ကွာကအတိမပြူထားတာပေါ့။ဒါကစစ်ပြင်းနေတာပဲကိုရီးယားရင်ရတယ်လို့လုပ်မယ်ဆိုတဲ့အယူဆဟာကျမ်းဖက်ဝါဒကိုလူသားရဲ့အများစုရဲ့အယူဆပါပေါ့။ကျွန်တော်တို့ခြုံပြောရင်စစ်ရဆွေးမှုဖြစ်ပါတယ
်။ပြည်သူတွေသိဆုံးမှုရှိခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုကိုစစ်တပ်ကပြည်သူတွေနဲ့ကချင်အမှုပညာသည်တွေသိဆုံးတယ်ဆိုတာကောလာဟလတာဖြစ်ကြောင်းနဲ့သိဆုံးသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF တွေသာဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ရှင်။တက်တွင်စီးလုံးမှုပြိုကွဲဖို့ကြိုးပမ်းနေတဲ့သူတွေရှိလာနေပေမဲ့တက်တွင်စီးလုံးနေတဲ့ကာလတလျှောက်တိုင်းပြည်ကိုဖြိုခွဲလို့ရနိုင်မှာမဟုတ်ဘူးလို့စစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမော်လမြိုင်မြို့အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့စစ်ကောင်စီတပ်မိသားစုတွေ့ဆုံပွဲမှာပြောခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူတွေကဘာတွေပြောဆိုထားပါသလဲရမင်းကတင်ဆက်ပေးထားပါတယ်
စစ်ကောင်ဆောင်ကအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့စစ်ကောင်စီတပ်မိသားစုတွေ့ဆုံပွဲမှာတပ်တွင်စီးလုံးနေတဲ့မြကာလာတရှောက်တိုင်းပြည်ကိုဖြိုခွဲလို့ရနိုင်မှာမဟုတ်ဘူးလို့အော်တိုဘာလဒုတိယပတ်မှာပြောဆိုခဲ့တာပါပြည်သူတွေမပါဝင်ပဲ ตาเปดาซิยงนี่มั้ยဆိုရင်အလုပ်ဖြစ်မှာမဟုတ်ဘူးလို့ပို့အမျိုးသားလွန်မြောင်ရေးတက်မတော့ PNLO
ဂုံနူးဆောင်နိုင်ရကဘုံဘုံကြီးခေါ်အောက်ကပြောပါတယ်ကျွန်တော်ကတို့စီယုံနေတာတို့အတွက်ပဲဖြစ်နေတာအလုံးမဖြစ်ဘူးပြည်သူနဲ့တကွာပြည်သူထောက်ခံမှုရတယ်ဆိုတာလေးထည့်ရတော့ကောင်းတော့ပြည်သူပါဖို့လိုတယ်ဆိုတော့တာကြီးပဲအလုံးမဖြစ်ဘူးကျွန်တော်မှတ်ချက်ကအဲ့ဒါအစ်တောင်တိုင်းစစ်ဌာနချုပ်ရတ္တခလက်အောက်ခံကရင်ပြည်နယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာ3လအတွင်းမှာပဲ KNU KNDU PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲပေါင်း333ကျင်းဖြစ်ပွားခဲ့ပြီးထိခိုက်ဒေဆုံးမှုတွေအများပြားရှိနေပါတယ်စစ်မြေပြင်မှာကြာဆုံးမှုတွေကမကြုံစဘူးဖြစ်ပွားခဲ့ပြီးတပ်ခွဲတွေတပ်စုတွေလိုက်အဖမ်းခံရတာလက်နက်ချတာမျိုးရှိခဲ့တာပါစစ်တပ်ကနေ CDM ကူးပြောင်းလာသူတွေများပြားလာတယ်လို့စစ်ကောင်စီအချင်းချင်းကြားမှာအပြန်လှန်အာဏာသိမ်းပွဲတွေဆက်ပြီးဖြစ်လာမလားလို့တောင်
မြန်မာနိုင်ငံရေးလစ်လတ်တုံးတက်သူဦးတန်းစွန်းနိုင်ကပြောပါတယ်တခုကတော့သူတို့စစ်ကောင်စီအချင်းချင်းအတွင်းမှာဒီအပြန်လှန်အာဏာသိမ်းပွဲတွေဖြစ်လာမလားဒါတခုပေါ့နောက်တစ်ခုကတော့ CDM ကိုအတွင်ကူးပြောင်းလာတဲ့တိုက်ရဟာအခုကနေတောင်ကနန်းကနေကျွန်တော်တို့သိင်္ဂနန်းထိရောက်လာပြီဆိုလို့ရှင်တော့စကစကေါင်းဆောင်အဖွဲ့ရဲ့အနေထားကအာဏာခွင့်ကနေပြီးတော့အဆင့်ပြရမယ့်အခြေအနေရောက်လာနိုင်ပါလေစစ်ကောင်ဆောင်ရဲ့
မော်ဘီနယ်စီယုံရီခီးစဉ်တွင်ကြီးရီလီပူပေါင်းတပ်ဖွဲ့တွေအားလုံးကိုနှစ်ဆက်လေးနာရီအသင့်အနေထားတက်လှတ်ထားရကြောင်းဒေတာကန်တွေကပြောပါတယ်အခုဆက်ပြီးတင်ဆက်ချက်ကိုနားဆင်ကြရမှာပါဖကန်ခရိုင်အနန့်ပါကဂီတပွဲတော်ကိုစစ်ကောင်စီကလေကြောင်းနဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်တေဆုံးထိခိုက်ဒဏ်ရာရရှိသူတွေကိုဆေးကုသခွင့်မပေးဘဲလမ်းတွေကိုပိတ်ထားတဲ့အတွက်တေဆုံးသူတွေထပ်တိုးလာ
ဒီနေ့ကတော့ဒီနေ့ကအမေရိကန်တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်26ရက်နေ့သူတွေအနေနဲ့ခွင့်ပြုချက်မရှိဘဲသွာလာတာတွေမလုပ်ဖို့ကော်တူးလီတက်မတော်စစ်ဦးစီးချုပ်စောနယ်တမ်းများကတတိပေးလိုက်ပါတယ်။
ရှင်တို့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
ကျွန်တော်ညီမနဲ့ခင်အတွက်သတင်းပတ်ရှင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတင်ပြမှာဖြစ်ပါတယ်။ယူကရိန်းရဲ့ရှက်စစ်တံထုတ်လုပ်တဲ့အခြေခံအဆောက်အုံတွေကိုရုရှားတိုက်ခိုက်တာခံရခဲ့ပြီးတော့နောက်တနေ့ဖြစ်တဲ့ဇန်နဝါရီနေ့မှာပဲ နိုင်ငံတွင်းကဒေတာတော်တော်များများအတွက်ပြည်စစ်တံဖြန့်ချိန်မှုကိုကန့်သတ်နဲ့ပေးနေရပါတယ်။ရုရှားဘက်ကဒဟာပိဆိုင်ုံတွေကိုပြစ်ခတ်တိုက်ခိုက်တာကြောင့်မီးပြတ်တဲ့ဒဏ်ကိုရင်ဆိုင်ရင်ယူကရိန်းနိုင်ငံသားတွေအနာဂတ်အတွက်တက်တိမွေးကြဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြက်တဲ့ရင်းနေမှာပဲပြည်သူကိုအားပေးစကားပြောကြားခဲ့တာဖြစ်ပါတယ်။ရုရှားဟာယူကရိန်းမှာဆုတ်ရတဲ့စစ
တဲ့ချင်းချောက်မှုလုပ်နေချိန်မှာပဲတရုတ်ကတော့အမေရိကန်နိုင်ငံရဲ့မျိုးသားလုံခြုံရေးအကျိုးစီးပွားကိုစင်ခေါ်နေတဲ့ထိတ်ဆုံးနိုင်ငံဖြစ်ဆက်ပြီးတော့တည်ရှိနေစေပဲလို့အမေရိကန်ပန်နဂန်စစ်ဌာနချုပ်ရဲ့အမျိုးသားကာကွယ်မဟာဗျူဟာဆိုင်ရာနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်တရုတ်ပြည်သူသမရနိုင်ငံအမေရိကန်တို့တဦးရီသောပြိုင်မဲ့နေနဲ့ရှိပြီးအင်အားကြီးမားဖို့စ조사နေတာနဲ့အတူကမ္ဘာနိုင်ငံတွေကြားတည်ရှိမှုအနေထားပြောင်းလဲဖို့လှုပ်ထင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲကိုအဖြေရှာရေးမှာအာဆီယံဖွဲ့ကြားချက်မှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကအရေးကြီးတယ်ဆိုတဲ့အချက်ကိုဒေတာရဲနိုင်ငံတွေသဘောတူကြကြောင်းမနေ့ကအင်ဒိုနီးရှားမှာကျင်းပတဲ့မြန်မာရေးအထူးအစည်းအဝေးမှာအာဆီယံလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားကညင်ညာချက်ထုတ်ပြန်ပါတယ်။ကမ္ဘာပေါ်မှာ TV ကြောင့်တည်ဆုံးရသူ2021မှာ 1.6 သန်းရှိပြီးလွန်ခဲ့တဲ့နှစ်နှစ်ခါတည်း14ရာခိုင်နှုန်းတိုးလာပါတယ်။တည်ဆုံးသူအရေအတွက်တိုးလာတာအဓိကအိန္ဒိယ၊အင်ဒိုနီးရှား၊မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေမှာတိုးလာတာကြောင့်ဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် ATF တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီခန့်နေ10နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝမ်းတော်သူဝမ်းတော်သားအလုံးအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကြီးထိုက်ပ
This program has come to you from the Voice of America, Washington.